ချင်းပြည်နယ်ကံပက်လက်မြို့မှာဖေဖော်ဝါရီလ29ရက်နေ့ကဆန္ဒပြသူတွေကိုတနက်နေ့ပြစ်ဖို့အထက်အရာရှိကအမိန့်ပေးခဲ့ပေမဲ့သူမပြစ်ဘဲငြင်းခဲ့တယ်လို့အိန္ဒိယဘက်ထွက်ပြေးခိုလုံနေတဲ့ရဲဒုတက်ချက်ထာပန်းကပြောပါတယ
်မခါတူနီကူနီကူလူရုကစီနီကူထွန်စရီတန်ခါနီကူထွန်ဒုတန်ခါမြပီပေါ်ဒုဖနာအမ်ပနာက
အမလူဖေဖော်ဝါရီလ28ရက်နေ့ကစပြီးဆန္ဒပြပွဲတွေကိုခွင့်မပြုဘဲဖြိုခွဲရပါတယ်ဆန္ဒပြသူတွေကမလိုက်နိုင်ဘူးဆိုရင်ပြစ်ဖို့ကျွန်တော်တို့အရာရှိကအမိန့်ပေးပါတယ်ကျွန်တော်လူလူကိုပြစ်ခတ်ရမယ်အရာရှိအမိန့်ကိုကျွန်တော်မလိုက်နိုင်တာကြောင့်ထွက်ပြေးခဲ့တာပါလို့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကြံဖိုင်းမြို့မှာရောက်နေတဲ့ရဲဒုတက်ချက်ထာပန်းကပြောပါတယ်သူဟာမိသားစုကိုကံပက်လက်မှာခြံထားခဲ့ပြီးမလ၁ရက်နေ့မှာအိန္ဒိယဘက်ထွက်ပြေးခိုလုံခဲ့တာပါရဲတပ်ဖွဲ့ရဲ့တာဝန်ဟာလူလူကိုကောက်ွယ်ပေးဖို့ဖြစ်ပြီးရဲနဲ့စစ်တပ်ကမြန်မာလူလူကိုပြစ်ခတ်တာဟာဥပဒေနဲ့မညီတာကြောင့်အမိန့်ကိုသူမလိုက်နိုင်တာဖြစ်တယ်လို့လည်းဒုတက်ချက်ထာပန်းကပြောပါတယ်ဘယ်သူဆိုတာအမည်ထုတ်မပြောတဲ့သူရဲ့အရာရှိကဖေဖော်ဝါရီလ29ရက်နေ့မှာပေးတဲ့အမိန့်ကိုသူနဲ့တခြားလူဖော်ကိုင်းမဲ့6ယောက်မလိုက်နိုင်ခဲ့ဘူးလို့ဒုတက်ချက်ထာပန်းကပြောပါတယ်ဒုတက်ချက်ထပန်းပြောတာဟာ Riders တရင်ဌာနကကြီးကွန်ရခဲ့တဲ့အိန္ဒိယရဲတပ်ဖွဲ့ဌာနတွင်လျှို့ဝှက်မှတ်တမ်းအရနောက်ထပ်ရဲဒုတက်ချက်2ဦးနဲ့တပ်ဖွဲ့ဝင်3ဦးတို့မလ1ရက်နေ့ကမီဇိုရမ်မှာအိန္ဒိယရဲတပ်ဖွဲ့ကိုပြောထားတာနဲ့ကန့်ညီပါတယ်။အိန္ဒိယဘက်မှခိုလုံနေတဲ့ရဲတပ်ဖွဲ့ဝင်10ဦးကိုဖမ်းဆီးပြီးပြန်ပို့ပေးဖို့မြန်မာစစ်ဘက်အုပ်ချုပ်ရေးကောင်စီကအိန္ဒိယဘက်ကိုအကြောင်းကြားထားပါတယ်။မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကတော့မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုသူ့ပြည်နယ်အစိုးရကစားနပ်ရိက္ခာနဲ့နေစရာပေးထားမှဖြစ်ပြီးပြန်ပို့တာမပို့တာကတော့အိန္ဒိယဘူအစိုးရကိစ္စဖြစ်တယ်လို့ Riders သတင်းဌာနကပြောပါရခင်ဗျာ